တော်ရရှိမြခင်ဗျာတမိုင်းမှာတန်းတွေအရဟိုးတစ်ချိန်တစ်ခါတုန်းကဖုံးမီနီလာတောက်ပြောင်ခဲ့တဲ့ဘာဘီလုန်အင်ပါယာကြီးရဲ့ရှင်ဘုရင်နေဘုခ္ခနေဇာမင်းကြီးဟာသူ့ရဲ့မိဖုရားကြီးအတွက်မိုးမြောင်ဥယျာဉ်ကြီးကိုစောင့်15မိုင်ပတ်လည်ကျတဲ့မြို့ဦးကြီးကိုတဲမြို့ဦးကြီးရဲ့အမြင့်ကလည်းပေပေါင်း300မြင့်အဲ့ဒီလောက်မြင့်မားလာတဲ့မြို့ဦးကြီးရဲ့အပေါ်မှာမြင်းထား300အပြိုင်မောင်းနေနိုင်လောက်အောင်ကျတဲ့နန်းတော်ကြီးတဲကမာနရကွန်လွှင့်ထူမြင့်မောက်နေတဲ့အင်ရှိမင်းသားအတွက်သောဝရရှင်မြတ်စွာဘုရားသခင်အပေါ်ယုံကြည်ခြင်းအမွေကိုမပေးနိုင်ခဲ့လေတော့ဘုရားရှင်ကိုတော်တိုင်ဖော်ပြတော်မူတဲ့အခရာတွေကိုကိုယ်တိုင်တွေ့ကြရတဲ့အကြောင်းခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းထဲကဒံယေလအနာဂတ်ကျမ်းအခန်းကြီး5အခန်းငယ်1ကနေအခန်းငယ်73အထိကိုဒီကနေ့သင်သိရတော့ဓမ္မကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။နေဘုခနေဇာမင်းကြီးရဲ့မင်းဆက်တလျှောက်မှာသွေးချောင်းစီးတုတ်တင်တပ်ဖြတ်မှုတွေအာနာလူပွဲတွေနဲ့အဆုံးတတ်တော်မဲ့ဘာဘီလုန်အင်ပါယာအကြောင်းဒန်ယေလအနာဂတ်ကျမ်းအခန်းကြီး5အခန်းငယ်1ကနေအခန်းငယ်73အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာတင်ပြထားပါဗျ။တ
င်ပြရသောသမာကျမ်းရဲ့တောတရှင်မိတ်ဆွေအပေါင်းတို့အပေါ်မှာဒန်ယေလအနာဂတ်ကျမ်းနဲ့သက်ဆိုင်တဲ့ဝိညာဉ်ရေးသင်ခန်းစာတွေဟာခွန်အားအထူးပြည့်ဝစွာရရှိပြီးအကျိုးကျေးဇူးပြုနိုင်ပါစေလို့ကျွန်တော်တင်ပြရသောသမာကျမ်းအဖွဲ့ကဆုတောင်းမေတ္တာပို့သလျက်ရှိနေပါတယ်။ဒီကနေ့ဆက်လက်ရောက်ရှိလာတဲ့ဒံယေလအနာဂတ်ကျမ်းအခန်းကြီး5ဟာပြီးခဲ့တဲ့ဒံယေလကဖြစ်စဉ်တွေနဲ့နှစ်ပေါင်းများစွာကြွာခြားသွားပြီးမှဖြစ်ပျက်တဲ့အချက်တွေဖြစ်နေတယ်ဆိုတာကိုကျွန်တော်တို့ကြိုတင်သိမှတ်ထားကြဖို့လိုပါတယ်။ဟုတ်ပါတယ်။နေဘုခတ်နေဇာမင်းကြီးရဲ့ခစ်မဟုတ်တော့ပါဘူး။နှစ်ပေါင်းများစွာခြားနားသွားပြီးဖြစ်တဲ့ဘာဘူးလုံအင်ပါယာကြီးရဲ့ခစ်ကုံသွားပုံနေဝင်မှုချုပ်မှတ်တမ်းကြီးပဲလို့ကျွန်တော်တို့ဒီအပိုင်းမှာတွေ့ရတော့မှဖြစ်ပါတယ်။အခုအခန်းကြီး9မှာတွေ့မြင်ရတဲ့ဘုရင်ကတော့ဘေလရှာဇာဆိုတဲ့ဘုရင်ဖြစ်ပါလေ။အဲ့ဒီဘုရင်ကိုဘာဘူးလုံသမိုင်းအတွင်းမှာမတွေ့ရလို့ဆိုပြီးတော့ဒါဟာဒံယေလရဲ့ပုံပြင်ဝတ္ထုဖြစ်တယ်။အမှန်သမိုင်းမဟုတ်ဘူးဆိုပြီးတော့အတန်ကြာအောင်အငင်းပွားခဲ့ကြသေးတယ်လို့ဆိုပါလေ။ဒါပေမဲ့သမိုင်းကိုစစ်စစ်ဖာဖာလေ့လာပြီးမှကျမ်းရဲ့ဖော်ပြချက်တွေနဲ့ပါညှိနှိုင်းလိုက်တော့မှဒီဖြစ်စဉ်တွေဟာတကယ်သမိုင်းမှန်ဖြစ်ရုံသာမကသေးဘဲနဲ့အလွန်အလွန်အရေးကြီးတဲ့သမိုင်းဆိုင်ရာအချက်လက်တွေကိုထမှန်တွေ့ရစေတဲ့အပြင်ကပ္ပသမိုင်းကပါသူ့ကိုမသိမသာကိုးကားလာကြရတယ်ဆရာကပါဘ ഹു တုတအဖြစ်ကျွန်တော်ဒီနေရာမှာထမှန်တင်ပြလိုပါ रे အဲ့ဒီအချက်တွေကိုပိုင်ပိုင်နိုင်နိုင်လေ့လာမယ်ဆိုရင်တော့ဘာဘူးလုံရဲ့ထီးနန်းရာဇဝင်ကိုတောက်လျှောက်လိုက်ပြီးတော့ကြည့်ရမှာဖြစ်ပါ रे နေဘုခတ်နေစာဆိုတဲ့ကျွန်တော်တို့တွေ့ခဲ့ရတဲ့ဘုရင်ကြီးဟာ BC 562ခုနှစ်လောက်မှာကွယ်လွန်ခဲ့တဲ့အခါကျတော့သူ့ရဲ့တူးတဲ့သောသားကြီးဖြစ်တဲ့အေဝီလာမောရိုဒဲဆရာဟာနန်တက်လာပါလေအဲ့ဒီအေဝီလာမီရိုဒဲနဲ့ပတ်သက်တဲ့ပီပီပြင်းပြင်းမှတ်ချက်တွေကိုဓမ္မရာဇဝင်စရုပ်ထစာဆောင်ရဲ့ဤကုန်းပိုင်းတွေမှာကျွန်တော်ပြန်ပြီးတွေ့နိုင်ပါလေယူဒရှင်ဘရင်ယေခောနီတီအချုပ်ခံရသောသက်ကရစ်38နှစ်ဒွါဒသမလ28ရက်နေ့တွင်ဘာဘူးလုံရှင်ဘရင်အေဝီလာမီရိုဒဲနန်းဆန်ဇာကယူဒရှင်ဘရင်ယေခောနီကိုထောင်ထဲကနှုတ်၍ချမ်းသာပေးလေ၏ကောင်းမွန်စွာနှုတ်ဆက်၍သူ၏ပလင်ကိုဘာဘူးလုံမြို့မှအထံတော်၌ရှိသောမင်းကြီးများထံရာပလင်တို့တက်ချီးမြှင့်လေ၏ယေခောနီမင်းသည်ထောင်ထဲမှဝတ်သောအဝတ်ကိုလဲ၍အသက်ရှိသမျှကာလပတ်လုံးအစင်မပြတ်အထံတော်၌စားသောက်ရ၏အသက်ရှိသမျှနေ့ရက်အစင်မပြတ်သူစားစရာဖို့ဘာဘူးလုံရှင်ဘရင်ပေးသနာတော်မူ၏မိတ်ဆွေအပေါင်းတို့နေဘုခတ်နေဇာရဲ့သားအေဝီလာမေယောတက်ဟာနှစ်နှစ်လောက်ပဲနန်းဆန်ရရှာပါလေ။နဂယ်ရှရီဇာလို့ခေါ်တဲ့သူ့ရဲ့ရောက်ဖတ်တော်သူမင်းသားတစ်ပါးကလုတ်ကြံတာကိုခိုင်းလိုက်ရပြီးတဲ့နောက်အဲ့ဒီရှရီဇာဟာဧကရစ်ဖြစ်လာတယ်ဆိုတာကိုပြောင်းပြီးတော့တွေ့ရပါလေ။တခါအဲ့ဒီရှရီဇာကွယ်လွန်ခြင်းကြပြန်တော်လေရှရီဇာရဲ့သားမင်းသားတစ်ပါးဟာနောက်ထပ်နန်းတက်တယ်။ဒါမဲ့ရှရီဇာနဲ့မယားညီအကိုတော်သူတနည်းအားဖြင့်နေဘုခတ်နေဇာရဲ့အခြားသားတော်တူဖြစ်သူနဘောနီဒက်ဆိုတဲ့မင်းသားဟာရှရီဇာရဲ့သားကိုတတ်ဖြတ်ပြီးတော့နန်းတက်ပြန်နေ။အဲ့ဒီနဘောနီဒက်ဆရာဟာဘာဘူးလုံရဲ့နောက်ဆုံးမင်းဆက်ပဲဆရာကိုကျွန်တော်တို့တွေ့ရပါတယ်။ဒါတော့အခုအခန်းကြီး9ရက်ကဘီလရှာဇာဆရာဟာဘသူလဲဆိုတာကိုဇောရကတက်เสียအကြောင်းရှိလာပြန်ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ပေါင်းများစွာသူတေသနာပြုလိုက်တဲ့အခါကျတော့ဘီလရှာဇာဆရာဟာမင်းကြီးတပါးဖြစ်ကြောင်းဘွားကနေပေါ်လာပါတယ်။သူကတော့တခြားမဟုတ်ပါဘူး။နောက်ဆုံးမင်းဆက်အေကိနဘောနီဒက်ရဲ့ညာလက်ယုံသားတော်မောင်အင်မတန်စရိုက်ကျမ်းတဲ့အင်ရှိမင်းသားကြီးပဲဆိုတာကိုတွေ့လာရခြင်းပါနဘောနီဒက်ကိုယ်တိုင်ဟာအာနာမက်သူဖြစ်တယ် စစ်သွေးလဲသိကြွားတယ်အဲ့ဒါကြောင့်သူဟာဘာဘူးလုံအင်ပါယာကြီးကိုကျေတဲ့ကျေရလေးအောင်စစ်ကြီးပဲရှောက်တိုက်နေတယ်တချိန်ထဲမှာပဲအင်ပါယာအတွင်းမှာလေနေရနည်းနည်းဝင်ကျင်တဲ့အချိန်ရောက်နေတဲ့အခါကျတော့ကိုလိုနီနိုင်ငံတွေဟာပုံကံထောင်ထားခြားနားမှုတွေရှိနေခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အတွေ့အဲ့ဒီနယ်မြေတွေမှာလိုက်ပြီးတော့အကြမ်းဖက်နှိပ်ကွပ်မှုတွေကိုပြုလုပ်နေတဲ့လက္ခဏာရှိပါတယ်အဲ့ဒီလိုအဖေကြီးနဘောနီဒက်စ်ကိုရိုင်းကတိုင်ကန်လှည့်လည်ပြီးတော့ခရီးတွေကြီးလှိမ့်ထွက်နေရတဲ့အချိန်မှာအခုနဘောနီဒက်စ်ရဲ့သားကြီးအီလရှာဇာဟာယာယီနိုင်ငံတော်အကြီးအကဲသို့မဟုတ်မင်းကြီးအဖြစ်နဲ့ဦးဆောင်မှုပေးနေတာပဲဖြစ်ပါတယ်အဲ့ဒီတော့ဘီလရှာဇာဆရာဟာတိုင်းပြည်ရဲ့ဒုတိယအကြီးအကဲဖြစ်တယ်ဆိုတာထင်ရှားနေပါတယ်။ဒါကြောင့်လဲအခုအခန်းကြီး9ရဲ့အငယ်9မှာသူဟာသူမြင်တွေ့ရတဲ့အံ့ဩဖွယ်ယူပါယုံမြင်ကွင်းကြီးတစ်ခုအတွေ့အတိတ်ပဲဖွင့်ပေးနိုင်တဲ့လူရှိရဲ့နိုင်ငံတော်ရဲ့တတိယမင်းကြီးအဖြစ်အဲ့ဒီလူကိုခန့်အပ်ချီးမြှောက်မယ်ဆိုပြီးတော့ကြီးညာတာပဲဆိုတာကိုကျွန်တော်တို့သဘောပေါက်နိုင်ပါတယ်။ဒါအပြင်သူဟာအင်ရှိမင်းသားကြီးဖြစ်လိမ့်မယ်ဆိုတာကိုအငယ်22ဖော်ပြခြင်းများအရာအရှင်သားတော်ဘီလရှာဇာဆိုတဲ့ဒံယီလရဲ့ခေါ်သံအဖြစ်လေနောက်ထပ်ရှင်းလင်းစွာတက်တည်ပြနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်မိတ်ဆွေအပေါင်းတို့အံ့ဩဖွယ်အလွန်ကောင်းတဲ့အဲ့ဒီသမိုင်းကြောင်းဖြစ်စဉ်အပေါင်းတို့အတွေ့ဘာဘူးလုံဟာအခုလိုအင်ပါယာကြီးမဖြစ်ခင်ကတည်းကအဖဖျားသခင်ကြိုတင်ဗျာဒိတ်တော်တွေကိုယေရမိယေစကြည်လဟေရှာယစတဲ့ပရောဖက်ကြီးတို့နဲ့အနာဂတ်ပြုချထားပေးခဲ့သေးတယ်ဆိုတာကိုကျွန်တော်တို့မေ့ထားလို့မရနိုင်ပါဘူးဒံယီလအပါအဝင်ယူဒမင်းပြုံမင်းလွင်ကလေးတွေဟာဘာဘူးလုံနိုင်ငံတော်မှာသွားပြီးတော့မင်းမှုထမ်းရလိမ့်မယ်ဆိုရကိုဟေရှာယပရောဖက်ကြီးဟာယူဒလူမျိုးတို့အမှန်တကယ်ကြုံမဖြစ်ခင်နှစ်ပေါင်း100လောက်ကလေးကကြိုတင်ပြီးတော့ကြီးညာဖော်ပြပေးခဲ့သလိုအခုဘာဘူးလုံကောင်းစားခဲ့တဲ့ထီနန်းကာလနှစ်80အတွင်းမှာအဲ့ဒီဘာဘူးလုံထီနန်းကာလနှစ်80အတွင်းသမိုင်းကြောင်းမှာနေပုတ်ကနေစာရဲ့သားနဲ့မျိုးတို့အထွေးလိုက်စည်ရင်တွေရှုပ်ကြမှာအနာအရှိန်တကိုးတွေကြီးမားခဲ့မှတွေ့ကိုယေရမိမှတဆင့်အခုလိုကြိုတင်အနာဂတ်ပြုခဲ့ပါသေးတယ်။ယေရမိအနာဂတ်ကျမ်းအခန်းကြီး29အငယ်9မှ9ကိုပြန်ကြည့်စေချင်ပါ रे ။ငါသည်မဟာတကိုးနှင့်လက်ယုံကိုဆန့်ဖြင့်မြေကြီးကို၎င်းမြေကြီးပေါ်မှရှိသောလူနှင့်တိရစ္ဆာန်တို့ကို၎င်းဖန်ဆင်းသည်ဖြစ်၍ငါသည်ပေးလိုသောသူတို့အားပေး၏။ယခုမှဤပြည်ရှိသမျှတို့ကိုငါကြွန်ဘာဘူးလုံရှင်ဘရင်နေပုတ်ခတ်နေစာလက်သို့ငါအပ်ပေးပြီ။သူစေစားဖို့ရန်တောတရိษံများကိုလည်းငါပေးပြီ။သူဤနိုင်ငံဆုံးချိန်မရောက်မီတိုင်အောင်ဤပြည်သားအပေါင်းတို့သည်သူဤအမှုနှင့်သူဤသားမြေအမှုကိုဆောင်ရွက်ရကြမည်။ထိုအချိန်ရောက်မှများစွာသောလူမျိုးတို့နှင့်ကြီးသောရှင်ဘရင်တို့သည်သူကိုစေစားကြလိမ့်မည်။ကဲအဖဖျားသခင်ရဲ့နှုတ်ကပတ်တော်ဟာဘလောက်အထိပြည်ပြင်းနေအသက်ရှင်သန်ခြင်းရှိတယ်အတိတ်ပဲပြတ်သားတိကျတယ်မှန်ကန်သောတစ္ဆာတရားဖြစ်တယ်ဆိုတာဟာရှင်းနေပါပြီလူသတ္တဝါတို့အဖို့အသက်လန်းခရီးကိုရှောက်လန်းနိုင်စေဖို့ရန်အတွက်ခိုင်မာတဲ့တက်သေးတွေနဲ့ပြည့်ဝနေသောနှုတ်ကပတ်တော်ဖြစ်တယ်ဆိုရကိုမိတ်ဆွေအပေါင်းတို့ခံစားနားလည်ထိတွေ့နိုင်ကြပါစေလို့ကျွန်တော်တို့ဆုတောင်းမေတ္တာပို့သပေးလိုက်ပါရစေဒီကနေ့ဒံယီလအနာဂတ်ကျမ်းအခန်းကြီး9ကတော့ဘာဘူးလုံအင်ပါယာကြီးရဲ့အမှောင်ဆိုးသောညတညမှာအဖဖျားသခင်ကိုမယိုမသိမလေးမခန့်လုခဲ့တဲ့လူမိုက်တယောက်ရဲ့နန်းတော်တွင်ဖြစ်စဉ်တွေ့ကိုအခုလိုစတင်ရှင်းလင်းဖော်ပြပေးလိုက်ပါတယ်။ဒံယီလအနာဂတိကျမ်းအခန်းကြီး9အငယ်1မှ4တယံရောအခါဘီလရှာဇာမင်းကြီးသည်မူးမတ်တထောင်ကိုခေါ်ပြီးလျှင်ကြီးစွာသောပွဲကိုလုပ်၍မူးမတ်တထောင်နှင့်တကွစပြည့်ရည်ကိုတောက်တော်မူ၏။စပြည့်ရည်ကိုမြည်ဆန်းသောအခါเยรูซาเล็มမြို့ဗိမှန်တော်တဲကခမည်းတော်နေပုတ်ခတ်နေစာသိမ့်ယူဆောင်ခဲ့သောရွှေဖလားငွေဖလားတို့နှင့်ကိုတော်တိုင်မှစ၍မင်းသားမိဖုရားမောင်မမိတ်ဆန်တို့သည်တောက်ရမည်အကြောင်းထိုဖလားတို့ကိုယူခဲ့ရမည်ဟုအမိန့်တော်ရှိသည့်အတိုင်ယေရုရှလင်မြို့၌ရှိသောဘုရားသခင်၏ဗိမှန်တော်တိုက်ထဲကသိမ့်ယူဆောင်ခဲ့သောရွှေဖလားတို့ကိုယူခဲ့၍မင်းကြီးမင်းသားမိဖုရားမောင်မမိတ်ဆန်တို့သည်ထိုဖလားတို့နှင့်တောက်ကြ၏စပြည့်ရေကိုတောက်၍ရွှေဖုရားငွေဖျား၊ကြေးဝါဖျား၊ပန်ဖျား၊သစ်သားဖျား၊ကြောက်ဖျားတို့ကိုချီးမွမ်းကြ၏။အခုဒီအပိုင်းမှာဖော်ကြည့်လိုက်တဲ့တယံရောအခါဆရာဟာပရောဖက်ကြီးဒံယေလအနေနဲ့ဒီဖြစ်စဉ်တွေကိုအလွန်သိမ်မွေ့တဲ့ခံစားချက်စိတ်အစဉ်တွေနဲ့ပေါ်ပြလူချင်းဖြစ်တဲ့စေတနာသဘောကိုပေါ်လွင်နေစေတယ်လို့ကျွန်တော်ဆိုချင်ပါ रे ။ဒီအပိုင်းမှာမူးမတ်တထောင်ဆိုပြီးတော့ဒံယေလဖော်ပြထားပါ रे ။အဲ့ဒီထဲမှာသူအင်ပါယာကြီးတဲ့ကအထူးဧည့်သည်တော်တွေပါကောင်းပါနိုင်တယ်လို့ကျွန်တော်ခံမှန်းပါ रे အဲ့ဒီတထောင်ဆိုတဲ့မူးမတ်အရေးအတွေ့ဝေါ်ဟာရအဖြစ်ဒီအင်ပါယာကြီးရဲ့ခညာကြီးကျယ်ထဲဝါမှုတို့ဟာအထူးသီးသန့်စားဖွဲ့နေစရာမလိုတော့ဘူးလို့တော့မှကျွန်တော်ခံစားမိပါ रे နောက်ထပ်အရေးကြီးတဲ့အထူးသတိပြုရန်အချက်ကတော့အဲ့ဒီအထက်မှာတတ်မတော်အကြီးအကဲတွေပါဝင်တဲ့လက္ခဏာကိုမတွေ့ရပါဘူး။ဒါကြောင့်မလို့စစ်ကဲများဆိုတဲ့ဝေါ်ဟာရကိုမတွေ့ရခြင်းဟာထူးခြားနေပါလေ။ကျွန်တော်အထက်ကမှတ်ချက်ပြုခဲ့တဲ့အတိုင်းပဲဘီလရှားဇာဟာ Empire မှာဒုတိယအကြီးဆုံးအာဏာရှင်မင်းကြီးဖြစ်တယ်။တနည်းအားဖြင့်အင်းရှင်မင်းသားကြီးဖြစ်တယ်။သူ့ဖခင်ကြီးသို့မဟုတ်ပထမအာဏာပိုင်သူဧကရာဇ်ကြီးနဘောနဒက်စ်ကတိုင်ငံလှည့်လည်နေတဲ့အချိန်တနည်းအားဖြင့်ဘာပုလုံစစ်တပ်ကြီးတစ်ခုလုံးကိုဥဆောင်ပြီးတော့ခရီးထွက်နေတဲ့အချိန်ဖြစ်လိမ့်မယ်။အဲ့ဒီအချိန်မှာအေယာမမြို့တော်ကြီးရဲ့အေယာမနန်းတော်ခမ်းမကြီးအတွင်မှာတော့မူကြီးမှတ်ရတထောင်နဲ့အဲ့ဒီဘီလရှာစာဆိုတဲ့အင်းရှင်မင်းသားစုံစည်းနေတာကတော့အရက်တောက်မလို့ဖြစ်နေတာကိုတွေ့ရပါပြီ။စပြည့်ရီကိုမီဆန်ကြည့်လိုက်တဲ့နဲ့တပြိုင်နဲ့သူသရိယလာတာကတော့သူ့ရဲ့အဖိုးတော်နေပုတ်ခတ်နေစာမင်းကြီးရွှေထီးဆောင်တဲ့အချိန်ဣသရေလရဲ့ယူဒနိုင်ငံတော်ကိုဝင်တိုက်ယေရုရှလင်မြို့တော်ကြီးရဲ့ဗိမာန်တော်တဲကသိမ့်ပိုက်လာခဲ့တဲ့ရွှေဖလားတွေငွေဖလားတွေကိုပဲတွားရောက်သတိရမိခြင်းဖြစ်ပါလေတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီရွှေဖလားငွေဖလားတွေကိုသတိရတာနဲ့တပြိုင်နက်တထောင်ခန့်ရှိသောမူးမတ်တွေတွေမကတော့ဘူးနန်းတော်တဲကမိဖုရားတွေအခြားမင်းသားတွေမောင်မမိတ်ဆန်တွေကိုပါဆက်ပြီးတော့သူသတိရတယ်အားလုံးကိုသူနဲ့အရက်ဝိုင်းညစာစားပွဲကြီးကိုတက်ရောက်စေရမယ်ဆိုပြီးမိန့်ချတယ်ပြီးတော့အဲ့ဒီရွှေဖလားငွေဖလားတွေနဲ့အတူသူနဲ့အတူပျော်ပျော်ကြီးအရက်တွေထည့်ပြီးတော့တောက်ရမယ်တဲ့မိတ်ဆွေသူ့ဘိုးတော်နေပုတ်ခတ်နေစာတောင်းမှဒီလိုမလုံဝင်ခဲ့ပါဘူးနေပုတ်ခတ်နေစာဟာအလွန်ဆိုးသွမ်းခဲ့သူတတ်တီလည်းရှိခဲ့သူမာမာနာတွေလည်းအရန်ကြီးခဲ့ဘူးပဲမြင်နှောင်းကာလမှာအသက်ရှင်တော်မူသောအဖဖရာသခင်ကိုသိနာလေသွားခဲ့သူဖြစ်ပါတယ်ကဲတင်ချင်းကျေးဇူးတော်ကိုလည်းခံယူနိုင်ခဲ့တယ်လို့ကျွန်တော်ယင်တဲ့မှာလေးနဲ့စွာခံစားမိပါတယ်အခုလူရန်ကမင်းသားဘီလရှာစာကတော့အရက်ကလေးတမျှများဖြစ်နေကြမှာအတော့ကိုကြောက်ခမန်းလိလိမကြံအပ်မစီအပ်တာတွေကိုကြံစီလိုက်တဲ့သဘောဖြစ်နေပါတယ်။ဘုရားသခင်ကျင်းဝတ်တော်မူရာဗိမှန်တော်ကြီးတွေကဘုရားသခင်အတွက်သီးသန့်အသုံးပြုခဲ့ရသောဖလားများနဲ့အရက်ထည့်ပြီးတော့တောက်ကြပြီတဲ့။အဲ့ဒီလိုတောက်ရင်းမူရင်းနဲ့လေတမင်သက်သက်ဘုရားသခင်ကိုစော်ကားတဲ့အနေနဲ့ဘာဘူးလုံကရွှေဖုရား၊ငွေဖုရား၊ကြေးဝါဖုရား၊တန်ဖုရား၊တစ်သားဖုရားကြောက်ဖျားတို့ကိုချီးမွမ်းကြတယ်ဆိုတာကိုပါဒံယေလမှတ်တမ်းဆက်ပြီးပြလိုက်ပါလေကြည်စံသူ့ဘိုးတော်နေပုတ်ခတ်နေစာဒုံကရုတ်ထုကြီးတစ်ခုကိုအိမ်မက်မဲ့ခဲ့တာအဲ့ဒီအိမ်မက်အရာအဲ့ဒီရုတ်ထုကြီးတဲ့မှာဆိုရင်ရွှေစင်ငွေကြေးဝါသံနဲ့သရွတ်ဆိုတဲ့လူသမိုင်းရဲ့ခစ်ကြီးတွေဟာသူ့ဂန္ဓာနဲ့သူဆက်ဆက်တီးနေတယ်အဲ့ဒီလူသမိုင်းကြီးဟူသောရုတ်ထုကြီးဟာကက်တီရှင်ကြီးဟူသောကြောက်အားဖြင့်တခုမကြံပြိုကျပျက်စီးသွားရမယ်ဆိုတာကိုနေပုခတ်နေစာမင်းကြီးဟာပြရိတ်ခံစားခဲ့ရပူပါလေအခုဘာဘူးလုံတွေကြတော့ဒါကိုရေရေကြီးပြက်ရည်ပြုတဲ့သဘောဆိုတာကိုတွေ့ရပြီသူတို့ဟာအဲ့ဒီလူပြိုကျပါမယ်တစ်ချိန်ချိန်မှာပျက်စီးသွားရပါမယ်ဆိုတဲ့အနတ္တလောကကြီးရဲ့ကိုစားပြုသက်မဲ့သတ္တုတွေနဲ့ဖျားတွေကိုလှုပ်ပြီးတော့ကိုကိုွယ်တယ်ကိုကိုွယ်တာတည်းမကသေးပါဘူးအသက်ရှင်တော်မူသောအဖဖျားသခင်ကိုတော့စော်ကားမော်ကားပြုတ်ပြီးတော့အဲ့ဒီနတ်ရုပ်တွေကိုတော့ချီးမွမ်းကြတယ်အဲ့ဒီလောက်အထိလည်ရဲစဲရဲတွေဖြစ်နေတဲ့ဘေးလျှာစာအဖို့လက်ငင်းအဖြေကတော့လူရဲ့လက်ညှိုးတစ်ချောင်းပဲဆိုတာကိုအခုဆက်ပြီးတော့အံ့ဩပွေတွေ့ရပါတော့မယ်။နားဆွင့်ကြည့်ကြပါ။ဒံယေလအနာဂတိကျမ်းအခန်းကြီး9အငယ်9မှ9ထိုအချိန်၌တွင်လူဤလက်ဖြားသည်ပေါ်လာ၍မိခုံအထက်နန်းတော်အုတ်ထရန်အင်္ဂရီ၌အခရာတင်၍ရေးထား၏။ထိုသို့ရေးသောလက်ဖြားကိုရှင်ဘရင်မြင်တော်မူလျင်မျက်နှာတော်ညှို့ငယ်၍စိုးရိမ်ပူပန်ခြင်းသို့ရောက်သည်ဖြင့်ခစစ်ပြုတ်မတက်ဖြစ်၍ဒူးချင်းထိခိုက်ပြီးရှိသောဗေဒင်တပ်ခါလဒဲဆရာအနာဂတိဆရာတို့ကိုခေါ်ကြည့်ဟုဟစ်ကြော်ပြီးလင်ထိုစာကိုဖတ်၍အ내ကိုဖော်ပြနိုင်သောသူသည်အဝတ်နီကိုဝတ်ဆင်၍လေပင်၌ရွှေစလဲဆွဲလျက်နိုင်ငံတော်တွင်တတိယမင်းဖြစ်စေဟုဘာဘူးလုံပညာရှိတို့အားအမိန့်တော်ရှိ၍ဖျားသခင်တဲရိုက်စီရင်ခြင်းပါနော်အိမ်မက်အရှင်းမပေးပါဘူးယူပါယုံမြင်မက်စေခြင်းမပြုပါဘူးဓာတ်ရိုက်စော်ကားမော်ကားလုတ်တဲ့လူအတွေ့ဓာတ်ရိုက်စီရင်နိုင်တယ်ဆိုတာကိုသတိပေးလိုက်တယ်လို့ပဲရှိတယ်လို့ကျွန်တော်စိတ်ထဲမှာခံစားရပါတယ်လူဤလဲဆိုတာကတော့ဖျားသခင်ရဲ့လက်ညှိုးတော်မဟုတ်ဘူးလို့ထင်စရာရှိပါတယ်ကျွန်တော်ကတော့သင်ရှင်းသောဝိညာဉ်တော်အားဖြင့်လူဇာတိကိုခံယူတဲ့ကယ်တင်ရှင်ရဲ့လက်တော်ပဲဖြစ်တယ်မိုးကောင်းကင်နဲ့ဆက်ကြဝလာအနန္တကိုလုတ်တဲ့လက်ညှိုးတော်ဖြစ်တယ်အပြစ်ရှိပါတယ်ဆိုရက်မိမကိုခေါ်လာပြတော့သတ်မလို့အလုတ်မှာမြေပြင်ကိုခေါင်းငုံပြီးတော့မင်းတို့အထက်ကအပြစ်မရှိတဲ့လူတွေကအရင်စပြီးသတ်ကြပေါ့ကွာလို့အခွင့်ပြုရင်းနဲ့အဲ့ဒီမြေကြီးပြင်ပေါ်မှာစာရေးခဲ့တဲ့သခင်လက်ညှိုးတော်ပဲလို့ကျွန်တော်ခံယူမိပါတယ်ဟုတ်ပါတယ်မိတ်ဆွေရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး၈အငယ်၃မှ၉အတွင်ကိုပြန်ပြီးတော့ကြည်စီခြင်းပါတယ် လူသားတို့ကိုအပြစ်သားများသာဖြစ်တဲ့အကြောင်းခရစ်တော်ရဲ့လက်ညှိုးတော်ဟာမြေပြင်မှာပေါ်ပြသတိပေးခဲ့ပါတယ်။ဆာလံတီချင်းအရာဘုရားသခင်ရဲ့လက်ညှိုးတော်ဟာလူသားတို့အတွက်မိုးကောင်းကင်နဲ့ကောင်းကင်ကြေတာရာတို့ကိုဖန်ဆင်းတော်မူခဲ့တယ်၊ကျေးဇူးပြုတော်မူခဲ့တယ်ဆိုတာကိုတွေ့ရပါတယ်။အခုအချိန်မှာတော့အင်မတန်ကြောက်စရာကောင်းတဲ့လူမိုက်တယောက်အတွက်အပြစ်စီရင်ဖို့ရန်လက်ညှိုးတော်တစ်ခါပေါ်လာပြီ။ရွှေစင်ဥကောင်းနဲ့တူတဲ့ဘာဘူးလုံအင်ပါယာခေါ်ခစ်ကြီးတစ်ခုကိုကုန်ခန်းသွားစီမဲ့အမိန့်ချမှတ်တော်လက်ညှိုးတော်လို့လည်းကျွန်တော်ဆိုခြင်းပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်စောစောကပြောခဲ့တဲ့အတိုင်းလောကသားအလုံးဟာအပြစ်သားများသာဖြစ်တယ်ဆိုတဲ့အချက်ကိုရှင်ယောဟန်ခရစ်ဝင်ကျမ်းမှာကယ်တင်ရှင်သခင်ခရစ်တော်ကိုတော်ဒဏ်ရဲ့လက်ညှိုးတော်ဟာမြေကြီးပေါ်မှာရေးသားပြီးသတိပေးခဲ့တယ်ဆိုတာကိုကျွန်တော်ပြန်လည်တင်ပြခြင်းပါ रे မှားယွင်းခြင်းအမှုကိုပြုလျက်နေသောမိမတယောက်ကိုတွေ့လျင်ကျမ်းပြူဆရာတို့နှင့်ပါရီရှဲတို့သည်ခေါ်ခဲ့၍အလေ၌ထားပြီးမှအရှင်ဖျားဤမိမသည်မှားယွင်းခြင်းအမှုကိုပြုစဉ်တွင်ပင်တွေ့မိပါသည်ထိုသို့သောမိမကိုကြောက်ခဲနှင့်ပြည့်ရမည်ဟုမောရှိသည်အကျွန်ုပ်တို့အားပြည့်ညတ်တရား၌စီရင်ထုံးဖွဲ့ပါသည်သို့ရာတွင်ကိုတော်သည်အဘယ်သို့မိန့်တော်မူမည်နည်းဟုလျှောက်ကြ၏ထိုသို့လျှောက်ကြသောကိုတော်၌အပြစ်တင်ခွင့်ရှိစေခြင်းဟာစုံစမ်းနှောက်ယှက်သောအဖြစ်လျှောက်ကြ၏ယေရှုသည်အောက်သို့ငုံ့ဖြင့်လက်ညှိုးတော်နှင့်မြေ၌ရေးသား၍နေတော်မူ၏ထိုသူတို့သည်အထက်ထက်မေးလျှောက်ကြသောအခါကိုကိုလှန်တော်မူ၍သင်တို့တွင်အပြစ်ကင်းသောသူသည်ရှေးဥစွာကြောက်ခဲနှင့်ပြစ်စေဟုမိန့်တော်မူပြီးမှတပံအောက်သို့ငုံ၍မြေ၌ရေးသားတော်မူပြန်၏ထိုသူတို့သည်ကြားရလျင်မိမိတို့စိတ်နှလုံးသည်မိမိတို့အပြစ်ကိုဖော်ပြသဖြင့်အသက်ကြီးသောသူမှစ၍အငယ်ဆုံးသောသူတိုင်အောင်တယောက်နောက်တယောက်ထွက်သွားကြ၏ယေရှုသည်တယောက်ထီးကြံရစ်တော်မူ၍မိမ့်မသည်အလေ၌ရပ်နေ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖခင်သခင်ရဲ့လက်ညှိုးတော်ဟာကျွန်တော်လူသားတွေကိုအပြစ်ရှိကြောင်းဖော်ပြပေးခြင်းအဖြစ်ကျေးဇူးပြုတော်မူတယ်လို့ကျွန်တော်ခံယူပါတယ်အခုချိန်မှာဆိုရင်လေဒံယေလအနာဂတ်အဖြစ်အဖဖခင်သခင်ရဲ့လက်ညှိုးတော်ဟာဖခင်သခင်ကိုတောက်မှရမ်းရမ်းပြပြစောကတ်တတ်သောသူတို့ရဲ့အဖြစ်ဆိုးကြီးကိုဖော်ပြသက်သေပြုနေပြီလို့ကျွန်တော်ခံယူမိပါတယ်မေဆွေအပေါင်းတို့အခုအချိန်မှာအဖဖျားသခင်ရဲ့လက်ညှိုးတော်ဟာမိခုံအထက်တနေရာမှာပေါ်လာတယ်လို့ဖော်ပြထားပါတယ်။အဲ့ဒီတော့မင်းကန်းမင်းနာရဲ့အထက်ဆုံးမှာပေါ်လာတဲ့လက်ဖျားများဖြစ်ရပါလိမ့်မယ်။လူတိုင်းမြင်သာထင်သာရှိလိမ့်မယ်။နန်းတော်အုတ်ထရံမှာတင်ပြီးတော့ရေးသားခြင်းဖြစ်တယ်ဆိုတာကိုလည်းတွေ့ရပါတယ်။မေဆွေအပေါင်းတို့သမိုင်းမှတ်တမ်းများအရဘာဘူးလုံအင်ပါယာကိုထူထောင်သူနေပုတ်ခတ်နေစာဟာသူရဲ့မိဖုရားကြီးအတွက်မိုးမျောဥယျာဉ်ကြီးအကြီးကြီးတိဆောက်ပေးခဲ့သလိုသူရဲ့ဘာဘူးလုံမြို့ရိုးကြီးဟာလေအလျားနဲ့အနံ15မိုင်စီကျယ်ဝန်းတယ်မြို့ရိုးအမြင့်ဟာပေ300တောင်မှမြင့်တယ်အဲ့ဒီမြို့ရိုးကြီးပေါ်မှာမြေသား3စင်းလောက်အပြိုင်မောင်းနှင်နှိုင်လောက်အောင်ကျယ်ပြန့်တယ်ဆိုတာကိုလည်းကျွန်တော်တို့သိရပါတယ်ဒီတော့အခုနန်းတော်ခမကြီးဟာလေမယိုးမဆွဲအဲ့ဒီနေရန်လောက်မြင့်မားလိမ့်မယ်ဆိုတာကိုကျွန်တော်တို့တွေးဆနိုင်ပါတယ်ဒီနေရာမှာသူ့ရဲ့မြို့ရိုးကြီးပေ300မြင့်နေဆိုတဲ့အကြောင်းကိုပြန်ပြီးတော့စဉ်းစားလိုက်တော့အဲ့ဒီမြို့ရိုးကြီးအပြင်မှာတော့ကျုံကြီးတစ်ခုပတ်ရထားမှအသေးချာဖြစ်ပါတယ်အဲ့ဒီကျုံဟာကဘာကျော် Euphrates မြင့်နဲ့ဓာတ်ရိုက်ဆက်သွယ်ထားလိမ့်မယ်ကြောက်ခမန်းလိလိမြင့်တဲ့မြို့ရိုးအောက်ကနေပြီးတော့မှမြို့ရိုးအောက်တနေရာကနေပြီးတော့မှမြို့တဲကိုစီးဆင်းနေခြင်းရှိလိမ့်မယ်ဆိုတာကိုလည်းကျွန်တော်တို့တွေးဆမိပါတယ်အလွန်ခံရထဲဝါတဲ့ဘာဘူးလုံအင်ပါယာကြီးရဲ့အဲ့ဒီနန်းတော်ကြီးအတွင်မှာတော့မာနတကွန်မြင့်မောင်းနေတဲ့အိရှိမင်းသားဘေလရှာဇာဟာလက်ညှိုးတော်ကြီးနဲ့အဖဖျားသခင်ကိုတော်တိုင်ဖော်ပြပြီးတဲ့အခရာတွေကိုတွေ့ရပြီတဲ့အဲ့ဒီလက်ညှိုးနဲ့ရေးသားတဲ့စာရီအခရာတွေကိုလည်းတွေ့ရောဘေလရှာဇာဟာချက်ချင်းမျက်နှာပြက်တယ်အယမ်းစိတ်ပူသွားရတယ်ခစ်စ်ပြုတ်ထွက်မတတ်ပြီးတော့ဒူးချင်းထိခိုက်မတတ်တဲ့ရှင်းရှင်းပြောရင်တော့ခွေးတွေခါချိသွားတဲ့သဘောမျိုးပဲလို့ကျွန်တော်တွက်ဆပါတယ်အာယုံကြောတွေဆိုင်းသွားခြင်းလို့လည်းဆိုနိုင်ပါတယ်အဲ့ဒီမှာဘီရင်တက်ခါလဒဲဆရာအနာဂတ်ဆရာတွေကိုခေါ်ဆိုပြီးတော့ဟစ်ကြော်ပါလေတည်းတနည်းအားဖြင့်ဒါဟာငေသံပါအောင်អော်လိုက်တယ်ဆိုတဲ့သဘောဖြစ်ပါတယ်အဲ့ဒီသူអော်လိုက်တဲ့ဘီရင်တက်ဒီခါလဒဲဆရာတွေအနာဂတ်ဆရာစတဲ့ဘာဘူးလုံပညာရှိတွေအကုန်လုံးလဲရောက်လာရောနိုင်ငံတော်မှာတတရမင်းကြီးခန့်ပါမယ်ဗျအဖြေမြန်မြန်ပေးကြပါတဲ့ရှင်းနေပါပြီသူဟာဒုတိယမင်းကြီးသာဖြစ်ပါတယ်ဒါကြောင့်မလို့တတရမင်းကြီးခန့်မယ်ဆိုပြီးတော့ဖော်ပြတာပါသူမှလွဲလို့အမြင့်ဆုံးယာရုကိုပေးဖို့ဂရိပေးလိုက်ခြင်းဖြစ်ပါတယ်။သူဟာအဲ့ဒီအချိန်မှာလက်ညှိုးတော်ကိုစိတ်စိတ်ကြည့်ပြီးတော့အရက်ရှင်တွေကြက်ပြောက်ငှက်ပြောက်ပျောက်ကုန်ခဲ့ပါပြီ။ဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်10နဲ့9ပ ညာရှိဆရာတော်အပေါင်းတို့သည်လာရောက်ကြတော်လဲထိုစာကိုမဖတ်နိုင်ကြ။အ내အတိတ်ပဲကိုရှင်ဘရင်အားမဟောမပြောနိုင်သောကြောင့်ဘေလရှာစာမင်းကြီးသည်အလွန်စိတ်ပူပန်ခြင်းမျက်နှာတော်ညှိုးငယ်ခြင်းရှိ၍မူးတော်မတ်တော်တို့သည်မှိုင်လျက်နေကြ၏။ပညာရှိဆရာတော်တဲ့နော်။လောကမှာသိတ်တော်ဝင်ခြင်းကြတဲ့လူသားတို့ရဲ့ဇယိုက်သဘောတဘာဝကိုဒီအပိုင်းဟာလှလှပပကြီးဖော်ပြပေးလိုက်ပါလေ။ရွှေပုံပေါ်မှာဆန်ရတဲ့လူတွေဟာလေရွှေပုံကြီးကိုမြင့်တဲ့မြင့်စေခြင်းရတယ်။ပညာဂုံရှိပါတယ်ဆိုတဲ့လူပုဂ္ဂိုလ်တွေဟာလေပညာဂုံကိုပြောင်းတဲ့ပြောင်းစေခြင်းရတယ်။ကြော်ကြားလက်ဆရှိသူတို့အပေါင်းဟာလေကြော်ကြားပြီးရင်ကြော်ကြားခြင်းကြတာပါပဲ။အခုချိန်မှာပညာရှိဆရာတော်များဆိုတဲ့ဘာဘူးလုံအကျော်အမော်တွေကိုဆင့်ခေါ်လိုက်ပါပြီ။သူတို့ကလည်းကတော်ကမြော့အပြည့်အစွာရောက်ရှိလာကြပါပြီ။အကုန်လုံးဟာနန်းတော်ခမတဲကိုဝင်လာပြီဆိုတာနဲ့ဘယင်ကြီးကဒီလက်ညှိုးတော်အကြောင်းလက်ညှိုးကြီးအကြောင်းပြောတာကိုလိုမဲ့တောင်မထင်ပါဘူးဒီလက်ညှိုးကြီးပေါ်လာတဲ့အကြောင်းသူတို့ကိုရှင်းရှင်းလင်းလင်းပြောပြနေဖို့တောင်လိုမဲ့လို့ကျွန်တော်မထင်ပါဘူးမူးမတထောင်မိဖုရားနဲ့မောင်မမိတ်ဆန်မင်းသားပေါင်းများစွာတို့နဲ့အားလုံးကြက်တီသေနေတဲ့ခမကြီးရဲ့အထက်ကစာတွေကိုလက်ညှိုးကြီးနဲ့အတူသူတို့ချက်ချင်းမြင်ပြီးတော့ဘယင်ကြီးလိုပဲခါချီကုန်ခဲ့ကြလိမ့်မယ်ပစက်ကြီးတွေဟာပြေဟာပြဲနေပဲဘာဆိုဘာမှမပြောနိုင်မဆိုနိုင်ပဲဖြစ်နေကြရလိမ့်မယ်ဆိုတာရှင်းနေပါလေအဲ့ဒီအချိန်မှာဒီပြဿနာကိုနီးမှန်လမ်းမှန်အကောင်းဆုံးရှင်းနိုင်ဖို့အကြံရလာသူကတော့ဘေလရှာဇာရဲ့မေတော်မိဖုရားကြီးပဲဖြစ်ပါလေနေပုခတ်နေဇာရဲ့သမီးတော်တယောက်ဖြစ်ပါလိမ့်မယ်ဟုတ်ပါတယ်သူမကြောင့်ဘုရားသခင်သိစီခြင်းတဲ့အချက်တွေးဟာပေါ်ထွက်လာရမှာပါဒံယေလအနာဂတိကျမ်းအခန်းကြီး9အငယ်30မှ32ထိုအခါမေတော်မိဖုရားကြီးသည်ရှင်ဘရင်ဤစကားမူးမတ်တို့ဤစကားကိုကြားသိလျှင်ပွဲတော်သို့ဝင်၍အရှင်မင်းကြီးအသက်တော်အစဉ်အမြဲရှိပါစေစိတ်တော်ပူပန်ခြင်းမရှိပါနှင့်မျက်နှာညှိုးငယ်တော်မမူပါနှင့်တန်ရှင်သောဘုရားသခင်ဤဝိညာဉ်တော်နှင့်ပြည့်စုံသောသူတယောက်သည်နိုင်ငံတော်တွင်ရှိပါ၏ခမည်းတော်ဘုရားလက်ထက်တော်၌ထိုသူတွင်ဘုရားပညာနှင့်တူသောပညာဉာဏ်တတ္တိထင်ရှားလျက်ရှိပါ၏ထိုသူကိုခမည်းတော်ဖခင်နေပုခတ်နေစာမင်းကြီးသည်မာကုပညာရှိဗေရင်တခါလဒဲဆရာအနာဂတ်တိဆရာတို့အပေါ်တွင်ဆရာအုပ်အရာ၌ခံထားတော်မူ၏။လာပြန်ပါပြီနော်။မေတော်မိဘကြီးကလည်းမဖြစ်နိုင်မှန်းသိရနေပဲမြောက်ပြီးပြန်တယ်။အသက်တော်အစဉ်အမြဲရှိပါစေတဲ့။အဲ့ဒီမိခင်မိဘကြီးရဲ့ဆုတောင်းဘလောက်ပြည့်တယ်လဲဆိုတာကိုတော့မိษွေတို့မကြခင်ပဲနဖူးတွေ့တွေ့ရမှာပါ။ဘေလရှာဇာဟာအဲ့ဒီအချိန်မှာကောင်းတဲ့မှာနှုတ်နှင်းတွေပွင့်ထက်မတတ်ဒိမ့်ဒိမ့်ဒိမ့်ဒိမ့်ဖြစ်နေမှာအဖေချာဖြစ်ပါလေအမေဆူတောင်းအတိုင်းအသက်အမြဲရှင်ဖို့နေနေသသာခါချိနေလို့ကောင်းကောင်းတောင်မှထနိုင်တော့တဲ့လက္ခဏာမရှိပါဘူးဒါပေမဲ့မြောက်ပေးတာကိုတော့သဘောကျပြီးတော့ငြိမ်ခံနေပါလေအမေကြီးကသူ့ကိုသူ့ဖခင်ကြီးနေပုခတ်နေစာကိုတိုင်ချီးမြှင့်ခဲ့တဲ့ဒံယေလဆိုတဲ့ဘေလတရှာစာကိုခေါ်ဖို့ပြောပါလေနေပုခတ်နေစာသေသွားကြတဲ့ကဒံယေလကိုဘေးဖယ်ထားခဲ့တဲ့အတွက်ကြောင့်ဒံယေလဟာအိမ်နှိမ့်ဆန်ပညာရှိတပါးဖြစ်နေတယ်။အခုချိန်မှာဘသူကမှမကယ်နိုင်ခြင်းကြမှပြန်ပြီးတော့သုံးဖို့သတိရလာခြင်းပဲဆိုတာကိုကျွန်တော်တို့တွက်ဆအဖြေထုတ်နိုင်ပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး9အငယ်17နဲ့13အကြောင်းမူကားအိမ်မက်အနှစ်ကိုဖတ်ခြင်းနည်းနည်းခက်ခဲသောအရာကိုဖွင့်ပြခြင်းပု္ပ္ပာအမေးကိုဖြေခြင်းဟာတက်ဆွန့်နိုင်သောဉာဏ်ပညာနှင့်တကားထူးဆန်းသောစိတ်ဝိညာဉ်သည်ဒံယေလအမည်ရှိသောထိုသူတွင်ထင်ရှားလျက်ရှိပါ၏ဘေလတရှာဇာဟုသောဘွဲ့နာမကိုလေရှင်ဘရင်ပေးသနာတော်မူ၏ထိုဒံယေလကိုခေါ်တော်မူလျင်အ내ကိုဟောပြောပါလိမ့်မည်ဟုလျှောက်တော်ဒံယေလကိုအထံတော်သို့ခေါ်သွင်းလေ၏ရှင်ဘရင်ကငါခမည်းတော်ဖျားသည်ယူဒပြည်ကသိမ်းယူတော်မူခဲ့၍ယူဒလူစု၌ပါသောဒံယေလမှန်သလားကျွန်တော်ဒီကနေ့သင်ခန်းစာရဲ့အထက်ကဖော်ပြခဲ့တဲ့အတိုင်းပဲနှစ်တွေဟာအကြီးအကျယ်ခြားနားသွားခဲ့ပြီ။ဒံယေလဟာလည်းအဖက်အတော်ကြီးရင်နေဟန်ရှိပြီ။ဘာဘူးလုံခေရဲ့နောက်ဆုံးညကိုရောက်နေပြီ။ဒီတော့ဘယ်အချိန်တည်းကပညာရှိချုပ်အာနာကနေဂျောင်းထိုးထားခဲ့မှန်မသိရတဲ့ဒံယေလကိုအခုနောက်ဆုံးအာနာမျိုးဆက်ဘေလရှာဇာမင်းသားဟာခတ်ကြောင်ကြောင်ဖြစ်နေဟန်ရှိပါတယ်။နေပုခတ်နေစာဆိုတဲ့ဘိုးလောင်းတော်ဘရင်ကြီးဟာသူကိုယ်တိုင်အဖဖျားသခင်ကိုကောင်းကောင်းကြီးသိမြင်ထိတွေ့ခဲ့ရတယ်။ပေးတော်မူသောအပြစ်ဒဏ်ပြတော်မူသောကျေးဇူးတော်ခန်းစားရကောင်းကြီးများစွာတဲ့မှာဧကရစ်မင်းကြီးအဖြစ်ခစ်ကြီးတစ်ခုကိုဥဆောင်ခဲ့သူဖြစ်တယ်။ဒံယေလအားဖြင့်လေအဖဖျားသခင်ကိုကောင်းစွာသိကျွမ်းနားလည်ခဲ့တယ်။နှောင်းကာလမှာကိုဝိညာဉ်အရာပြုပြင်ပြောင်းလဲပြီးတော့အဖဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းခဲ့တယ်ဆိုတာကိုတောင်ကျွန်တော်တို့တွေ့ရပါတယ်။ဒါမဲ့ဒီမင်းကြီးဟာ သူ့ရဲ့နောက်ထပ်တက်လာတဲ့သားရီမြီးတွေကိုတော့နတ်ကိုကိုယ်မှုတွေတဲကဆွဲမထုတ်နိုင်ခဲ့ရှာဘူး။ဘာယုံကြည်ခြင်းတရားဆိုတာကိုမှလည်းအမွေမပေးနိုင်ခဲ့ဘူးဆိုတာဟာရှင်းနေပါပြီ။တာဝန်တကတာဝန်တွေတဲမှာအရေးအကြီးဆုံးဖြစ်တဲ့တာဝန်ပရဏအကျဆုံးဖြစ်တဲ့ယုံကြည်ခြင်းတရားကိုအမွေပေးရမယ့်တာဝန်အပိုင်းမှကြတော့ဒီမင်းကြီးပြက်ပြဲခဲ့ပြီ။ဒါကြောင့်မို့လဲအင်မတန်ဆိုးသွမ်းမယိုင်းတဲ့မင်းဆက်တွေသာပေါ်ထွန်းလာခဲ့တယ်။ဒီနေ့သင်ခန်းစာရဲ့အစမှကျွန်တော်ဖော်ပြခဲ့တဲ့အတိုင်းပဲသွေးချောင်းစီအောင်တုတ်တင်မှုကြီးတွေအာနာလူမှုကြီးတွေနဲ့သူ့ရဲ့မီးတွေရဲ့ခက်ကိုရောက်နေပြီအခုချိန်မှဆိုရင်နဘောနဒတ်အမည်ရှိတဲ့နောက်ဆုံးသောဧကရစ်မင်းဆက်ဖြစ်ပါတယ်အဲ့ဒီဧကရစ်နဘောနဒတ်ဟာနေပယ်ချက်ထွင်ရေးတိုင်းပြည်မှာပုံကံမှုတွေကိုနှိပ်ကွပ်ရေးအတွက်တပ်မတော်ကြီးနဲ့ရှေ့လန်းကိုထွက်နေရတဲ့အချိန်ဘေလရှာစာဆိုတဲ့သူ့ရဲ့သားအိမ်ရှိဇန်မင်းသားဟာအလွန်ကြောက်ခမန်းလိလိရှိလာတဲ့ဘုရားသခင်ကိုစော်ကားမော်ကားပြုမှုကြီးတွေနဲ့အတူဘုရားသခင်ရဲ့တန်ရှင်သောဝိညာဉ်တော်အားဖြင့်ဖြစ်ပေါ်လာတဲ့လက်တစ်ခုအားဖြင့်ဗျာဒိတ်များကိုလေသူ့ခေါင်းပေါ်မှာတအံ့တော်မျှော်ကြည့်ပြီးမြင်တွေ့နေရပါပြီဒီဗျာဒိတ်တော်ရဲ့အ내အတိတ်ဘယ်ကိုတော့နောက်တနေ့အစီအစဉ်မှာကျွန်တော်ရဲ့ပရောဖက်ကြီးဒံယေလဘယ်လိုအဖြေပေးမလဲဆိုတာကိုစောင့်စားနားဆင်ကြဖို့ဖိတ်ခေါ်အပ်ပါတယ
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမိုက်တဲ့ကဒံယေလအနာဂတ်တိချန်းအခန်းကြီး9အခန်းငယ်14ကနေအခန်းငယ်31အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။